င်္ဂလာပ
ါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေရှင်ဒီတစ်ပတ်အစီအစဉ်အတွက်ပထမဆုံးတင်ပြချင်တာကတော့မြန်မာပြည်ကနေမလေးရှားကိုလာကျင်တဲ့မသိနားမလည်သူတွေထပ်ပြီးတော့အလိမ်မခံရစေချင်လို့ပါဆိုပြီးတော့မလေးရှားရောက်ကိုရဲဝင်းနိုင်ဆိုသူပေးပို့လာတဲ့စာပါမင်္ဂလာပါ RFA ကျွန်တော်ကမလေးရှားရောက်နေတာကြားပါပြီလောလောဆယ်ကျွန်တော်အလုပ်ရှိပြီးတော့အဆင်ပြေပေမဲ့လည်းလက်ရှိမလေးရှားမှာရှိနေတဲ့မြန်မာပြည်သားတွေအလုပ်လက်မဲ့ဖြစ်နေတာ3လရှိပါပြီအဆင်မပြေကြပါဘူးတဲ့ဒီလိုအလုပ်မရှိတဲ့အချိန်မှာမြန်မာပြည်သားပွဲစားတွေကအလုပ်မရှိဘဲနဲ့လိန်ခေါ်တာပွဲစားကအရင်တောင်းပြီးတော့လိန်စားတာတွေလုပ်နေကြပါတယ်မြန်မာပြည်မှာအလုပ်မရှိလို့အဆင်မပြေလို့မလေးရှားကိုသွားမဲ့သူတွေကလေပောင်ရပောင်အိမ်ပောင်ငွေတိုးယူပြီးတော့သွားကြရတာပါဒါတွေကိုတချို့ပွဲစားတွေအေဂျင့်တွေကအရန်လိန်ကြပါတယ်အခု3လအတွင်းမှာတင်တယောက်ကို14သိန်း15သိန်းနဲ့အလိန်ခံရသူအယောက်900ကျော်ရှိနေပါတယ်တဲ့ဒီလိုမျိုးနောက်ထပ်မသိနားမလည်တဲ့သူတွေထပ်ပြီးတော့အလိန်မခံရစေချင်လို့ဒီအကြောင်းလေး RFA ပေးစာပြန်စာမှာတင်ပြပေးပါဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတော့နေပြည်တော်ပြင်မနာမြို့နယ်ဘက်ကလုံချုံရေးအရနာမည်မဖော်လိုသူတဦးပေးပို့လာတဲ့စာကိုတင်ပြပါဦးမယ် RFA ရေလျှက်စစ်တအားထုတ်တဲ့အထက်ပေါင်းလောင်းစက်ယုံနဲ့အောက်ပေါင်းလောင်းစက်ယုံနှစ်ခုကြားကနန်ချိုတားပိစက်ယုံကဝန်ထမ်းတချို့ဟာတစ်ခုတ်သမားတွေနဲ့ပေါင်းပြီးတော့ဒီစက်ယုံပတ်ဝန်းကျင်နဲ့ဝန်ထမ်းအိမ်ယာပတ်ဝန်းကျင်မှာရှိတဲ့တစ်ပင်တွေကိုအမြင်မတော်အောင်ခုတ်လဲနေကြပါတယ်ဆိုပြီးတော့ပေးပို့လာတာပါဒီတစ်ပင်တွေကိုခုတ်ပြီးတော့ကားကြီးကားငယ်ကရိန်းတွေနဲ့တင်ပြီးတော့ကြည်တောင်ကတစ်ပွဲစားကိုရောင်းစားနေကြတာ3လနီးပါးရှိနေပါပြီတဲ့ဝန်ထမ်းတွေကိုလည်းမကျင်နဲ့ရင်တိုင်ကျင်တဲ့လူကြီးကိုတိုင်အဲ့ဒီလူကြီးတွေနဲ့တည်ပြီးသားဆိုပြီးတော့လည်းပြောပါတယ်တဲ့နိုင်ငံတော်ပိုင်ပစ္စည်းကိုအဲ့ဒီလိုခုတ်လဲပြီးတော့ရောင်းစားလို့ရပါသလားခင်ဗျာဒီအကြောင်းကိုလျှက်စစ်တပ်အားထုတ်လုပ်ရေးလုပ်ငန်း EPGE ကသက်ဆိုင်ရာတာဝန်ရှိလူကြီးတွေသိရှိနိုင်ဖို့နဲ့ထိရောက်စွာအရေးယူပေးဖို့ပြည်သူတယောက်အနေနဲ့အကြံပြုချင်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RSA Barnes ရဲ့Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြပို့လို့ရပါတယ်ခင်ဗျာ
အခုတစ်ခါတော့ရှမ်းပြည်နယ်ဘက်ကအခြေအနေတွေကိုရင်ဖွင့်လာတဲ့စာတစောင်ကိုတင်ပြပါမယ်ဒီရှမ်းပြည်နယ်ဟိုပုံးစီဆိုင်တောင်ကြီးမြို့နယ်တွေကမြို့နယ်ဝေးတဲ့ရွာတွေမှာရွာလုံးကျုံရေးအတွက်ဆိုပြီးတော့24နာရီကင်းဆောင်နေရပါတယ်ဆိုပြီးတော့ပြပို့ရင်ဖွင့်လာတာပါဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကကင်းဆောင်ခိုင်းနေတာလို့ပြောပါတယ်ကင်းဆောင်တဲ့အခါမှာတရက်ကို၄ယောက်ဆောင်ရပါတယ်တဲ့ယောက်ျားသားမရှိတဲ့အိမ်ဆိုရင်နေ့ဘက်ကင်းဆောင်ရပြီးတော့ညဆိုရင်တော့ယောက်ျားသားတွေကင်းဆောင်ရပါတယ်တဲ့အရင်ကဆိုရင်လူစိုးလူမိုက်မရှိခဲ့ဘူးလို့ကင်းလဲမရှိဘူးပါဘူးအခုတော့ကင်းဆောင်နေရပါပြီတဲ့ပြီးတော့ဒီအချိန်ကအလုံများတဲ့အချိန်ပါဗျာစပားရိတ်ချိန်ပြောင်းဘူးယူရမယ့်အချိန်စက်သွန်ဖြူဆိုင်တဲ့အချိန်ပါအလုတ်ကတစ်ဖက်ကင်းကလည်းမကြာခဏအလဲရောက်လာပြန်တော့ဘလို့မှအဆင်မပြေပါဘူးဗျာကင်းဆောင်တဲ့နေ့ဆိုရင်ဘယ်အလုပ်ကိုမှလည်းလှည့်ကြည့်လို့မရပါဘူးကင်းမဆောင်ရင်ရွာထဲမှာပေးမနေဘူးလို့လည်းသူတို့တွေကပြောပါတယ်တဲ့ဒီအကြောင်းတွေကိုတနိုင်ငံလုံးကပြည်သူတွေသိအောင် RFA ကတဆင့်တင်ပြပါတယ်ဆိုပြီးတော့ပေးပို့လာတာပါလုံချုံရေးအရာပေးပို့သူရဲ့နာမည်ကိုခြံလက်ပြီးတော့တင်ပြလိုက်ရပါတယ်ရှင်အခုဆက်ပြီးတင်ပြချင်တာကတော့မြန်မာပြည်တွင်းကဆက်သွယ်ရေးကုမ္ပဏီတွေကိုတောင်းဆိုချင်တာလေး RFA ပေးစာပြန်စာမှာဖော်ပြပေးပါဆိုပြီးတော့ပေးပို့လာတဲ့စာပါRFA ရေအခုအချိန်မှာစီးပွားရေးကြက်တဲလာတဲ့အတွက်ပြည်သူတွေခက်ခဲနေပါဗျ။ဒါကြောင့်ပြည်တွင်းကဖုန်းကုမ္ပဏီတွေအနေနဲ့ unlimited လို့ခေါ်တဲ့ဒီအကန့်အသတ်မရှိစိတ်ကြိုက်ဖုန်းပြောလို့ရတဲ့ဝန်ဆောင်မှုပေးတဲ့အစီအစဉ်လေးကိုရှိစေချင်ပါတယ်တဲ့။ internet သုံးဖို့အတွက်ဆိုရင်လည်းဒီ10ရက်ဒါမှမဟုတ်ရက်30အတွက် unlimited package လို့ခေါ်တဲ့အကန့်အသတ်မရှိစိတ်ကြိုက်သုံးလို့ရတဲ့အစီအစဉ်မျိုးရှိစေချင်ပါတယ်။ကျွန်တော်တို့ပြည်သူတွေအရန်ခက်ခဲနေလို့ပါခင်ဗျာ။ဒီပနိုင်ငံတွေကိုလေ့လာကြည့်ရင်အဲ့ဒီလိုအစီအစဉ်တွေရှိကြပါတယ်။အိန္ဒိယမှာဆိုရင်တချို့ဆက်သွယ်ရေးကုမ္ပဏီတွေကအင်တာနက်ကိုတစ်လစာစိတ်ကြိုက်သုံးဖို့ဒီအရင်ငွေလဲဈေးနဲ့မြန်မာငွေ4000ကျော်ဝန်းကျင်ပဲကြားတဲ့ဝန်ဆောင်မှုတွေရှိပါတယ်တဲ့။ဒါကြောင့်မြန်မာပြည်ကဆက်သွယ်ရေးကုမ္ပဏီတွေအနေနဲ့လည်းဖုန်းအတွက်ပဲဖြစ်ဖြစ်အင်တာနက်အတွက်ပဲဖြစ်ဖြစ်အတက်နိုင်ဆုံးဒီ unlimited လို့ခေါ်တဲ့အကန့်အသတ်မရှိစိတ်ကြိုက်သုံးလို့ရတဲ့အစီအစဉ်ထည့်ပေးကြဖို့တောင်းဆိုချင်ပါတယ်။ကျွန်တော်တို့ပြည်သူတွေကိုစာနာပေးကြပါဗျာဆိုပြီးတော့ပေးပို့လာတာပါပေးပို့တဲ့နာမည်နဲ့လိပ်စာကိုမဖော်ပြဖို့မေတ္တာရက်ခံထားပါတယ်ရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်